တရင်းတွင်နေကကျင်းပခဲ့တဲ့ဂျာမနီရွေးကောက်ပွဲမှာအတိုက်ခံကောင်းဆောင် Frederick Marx ကတူနိုင်တဲ့အကြောင်းပြောလိုက်သလိုဝန်ကြီးချုပ် Olaf Scholz ကလည်းရှုံးတဲ့အကြောင်းသဘောတူလိုက်ပါတယ်။မဲပေးထွက်လာသူတွေကိုကောက်ယူတဲ့စစ်တမ်းရလက်ရအစွန်ရောက်ပါတီ AFD ပါတီကဒုတိယနေရာကလိုက်နေပြီးဒုတိယကွာစစ်ပြီးတဲ့နောက်အားကောင်းဆုံးအနေထားကိုရတော့မယ်အလားအလာတွေ့နေရပါတယ်။သူရင်ဆိုင်ရမယ့်အလုပ်ပမာဏကိုသူသိတဲ့အကြောင်းဒါဟာလွယ်ကူမှာတော့မဟုတ်ကြောင်းဘိုလက်ရပါတီ Christian Democratic Union CDU ပါတီ Frederick Marx ကပြောပါတယ်။ညမောင်းဆော့ကိုမြန်နိုင်သမျှအများဆုံးဖွဲ့စည်းဖို့ရည်ရွယ်ထားတယ်လို့လည်း Marx ကဆိုပါတယ်။လက်ရဆုံးပါတီ AFD ပါတီနဲ့လက်မတွဲဘူးလို့တော့အရင်တုန်းကသူကအခါခါပြောခဲ့ဘူးပါတယ်။ဘိုလက်ဝက် Social Democrat ပါတီခေါင်းဆောင် Scholz ကတော့ဒါကခါသီးတဲ့ရွေးကောက်ပွဲရလာဖြစ်တယ်လို့ထောက်ခံသူတွေကိုပြောခဲ့ပြီးအရှုံးကိုအသိမှတ်ပြုသွားခဲ့ပါတယ်။